ยูฟีโนโนคอเลมองโกเลียมาอลีเดนชิจองเปียดาเลยดีมองเนี่ยจองเลมูโกไต่จานในเดตด้วยณท่องสังอาคุณเนี่ยด้วยยูบาเบรานูโบสุโกญี่ปุ่นနိုင်ငံโตเกียวเทคโนโลยีตากาอากิกาจิตาเนี่ยกะนิดานနိုင်ငံควีนส์เทคโนโลยีอาตาแมจองโนโลโกชิมเห็นไล่ไปเลยตรุเยตรุชิเจฮาเบลอกยีบาลูบาเลยนาซากะไต่ปันปัญญาเซนดร.บรีตาเตงะเปียวปะเตง
ตัวเนี่ยเอาสโลงอ่ะโอ้นิวเคลียร์ยูบาเบราปัญญาเชนูผิดไปตัวเนี่ยเอาสโลงเนี่ยตัวเดียร์ฮะเป็นนิวทริโนเยตบาวาโกนิวทริโนอ่ะอเลจิงเมเรสเรียเอาแต่ตะลงยูซาลาจาระปะเนาะอันนี้60คนเสร็จแล้วอ่ะมาเลยดานิวทริโนอ่ะตัวมาอเลจิงสิเรสเรียเอาแต่ตีปะเรอันนี้เนี่ยตัวทางกูอ่ะ60เนี่ยทางปะเนาะไอ้แต่กรีไอ้เรามาสรุปลงเนี่ยสังหารเนี่ยใช้ช่องเนี่ยก็ไต่ลงอ่ะไต่ลงยากเลยพี่บอมูดีพี่เรามาคือตัวยูบาเ
ကိုတိုင်းလို့ရတယ်ဆိုတော့ neutrino ကိုအများနာလဲအောင်စကားလုံးရှင်းရှင်းလေးနဲ့ပြောပြပါ neutrino ဆိုတာပါလဲ
neutrino ဆိုတာပါလဲဆိုလို့ချင်းသူကအဖို့ဓာတ်လည်းမရှိဘူးအမဓာတ်လည်းမရှိတဲ့အတွက် neutral ပေါ့နော် neutral ဆိုတဲ့အခါကျတော့အဖို့ဓာတ်အမဓာတ်မရှိဘူးဒါပေမဲ့ neutron လည်းမဟုတ်ဘူးနော် neutron ဆိုတဲ့ဟာကတော့ပါလဲဆိုပရမာဏုမျိုးသူကပရမာဏုမျိုးတစ်ခုကနေတစ်ခု neutron ကနေပြီးတော့ proton ပြောင်းသွားတဲ့အခါကျရင်ထွက်လာတဲ့စွမ်းအင်တစ်ခုအနေနဲ့တိုင်းလို့ရတဲ့အတွက်တိုင်းလို့တော့ရတယ်အဖို့ဓာတ်အမဓာတ်မရှိဘူးသူ့ရဲ့ drug ဝတ္ထုအလေးချိန်လည်းအရန်ငယ်တဲ့အတွက်ဟို1934ခုနှစ်မှာပေါ့နော် Enrico Fermi ဆိုတဲ့ယူပဗေဒပညာရှင်သူကလည်း1938ခုနှစ်လမ်းမှာနေ Nobel Prize ရခဲ့ပူတာသူကနေပြီးတော့နာမည်ပေးခဲ့တာပါ Italian စကားအရဆိုလို့ရှိရင် neutron ဆိုတာကလုံးဝဓာတ်မရှိတာအဲ့တော့ neutrino ဆိုတာလုံးဝဓာတ်မရှိတဲ့ neutron ပေါက်စာလေးလို့ခေါ်တာပေါ့နော်တဘာဝလည်း neutron ကနေပြီးတော့ရေဒီယိုတက်တိကြွပြီးပြောင်းသွားတဲ့အခါကြလို့ရှင်နောက်ပရမအဏုမျိုးဖြစ်တဲ့ proton တို့သဘာဝကိုပြောင်းသွားနိုင်တယ်အဲ့လိုပြောင်းသွားတဲ့အချိန်မှာ neutrino ဆိုတဲ့တိုင်းလို့ရတဲ့စွမ်းအင်တစ်ခုပေါ်လာပါတယ်သူကအလေးချိန်မရှိသလောက်ကိုတေးတဲ့အတွက်ဖြစ်ပါတယ်အမျိုးအစား3ခုရှိတယ်ဆိုတော့နောက်ပြောပြမယ်အဲ့ neutrino 3ခုကိုပေါင်းလိုက်ရင်တောင်မှဒီအလွန်တရာမှအလေးချိန် drug ဝတ္ထုတေးငယ်တဲ့ electron နဲ့အစပေါင်းတပံပုံတပုံမကပို့ပြီးတော့သူကအလေးချိန်နည်းပါတယ်အဲ့တော့ဒရတ်တဘာဝမရှိရဲ့ပရမအနုမြူရဲ့တိငယ်ဆိုတဲ့အနုမြူမုံကိုတိတ်ပန်တက်ခွေခိုင်းမှာတိုင်းနိုင်တဲ့အတွက်ဒီနိုဘယ်ဆုရတာဖြစ်ပါတယ
်အခုလိုမျိုးနျူထရီနိုကိုတိုင်းတာလို့ရတဲ့အတွက်နောက်ဆက်တွဲပေါ့နော်တိတ်ပန်ပညာရဲ့မှာဘာတွေအကျိုးဖြစ်ထွန်းလာနိုင်မှာလဲ
ဟောတိတ်ပန်ပညာရဲ့အနေနဲ့တိတ်ပန်ပညာရှင်တွေကအခုလက်ခံထားတာဒီဆက်ချဝလာကြီးတစ်ခုလုံးရဲ့ဒီအခြေခံပေါ့နော်ဆက်ကြဝလာကြီးအခုလုံးကိုဘာနေပြီးတော့ပေါက်ဆက်ဖွဲ့စည်းထားတယ်လေเนาะအနုမြူအပြင်သူ့တဲ့တေးတဲ့ပရမအနုမြူရှိတယ်ပရမအနုမြူတဲ့တေးတဲ့အပုံလေးတွေရှိတယ်ဒါဆိုလို့ရှိလို့ရင်ဒီပေါက်ဆက်ထားတဲ့တဘာဝတွေကဘာကြောင့်လဲဆိုပြနောက်ဆုံးလက်ခံယူဆထားတဲ့ standard model ဆိုတာရှိပါတယ်အဲ့ယူဆတဲ့ချက်အရာဆိုလို့ရှင်ဆက်ကြဝလာကိုဖွဲ့စည်းထားတဲ့တကယ်မှန်တဲ့နေရာမှာမဟုတ်တော့ဘူးဆိုတာဖြစ်သွားပြီအဲ့တော့ဒီ standard model ကိုပြန်ပြီးတော့ပြင်ယူရလိမ့်မယ်ပြင်လိုက်ခြင်းအားဖြင့်ကျွန်တော်တို့အခုလက်ခံထားတဲ့စကြဝဠာကြီးကိုအခြေခံထားတဲ့အဓိကအသေးဆုံးပစ္စည်းဟာဘာလဲဆိုတဲ့ဟာကိုတွက်ချက်ထားတဲ့နေရာမှာကိုသူတို့ပြန်ပြီးတော့ပြောင်းပြီးတော့တွက်ချက်လေ့လာမှာဖြစ်ပါတယ်အခုတွေ့ရှိတဲ့အရာဆိုရင်ပေါ့နော်
ဒီ neutrino ရဲ့သဘောသဘာဝကိုဘယ်လိုတွေ့လာတာပါလဲ
။လူခဲ့တဲ့အနှစ်2000လောက်က Greek အတွေးခေါ်ဓာတနာပညာရှင်တွေကအတ္တမှာအသေးဆုံးပဲဘယ်လို့မှခွဲလို့မရအောင်။ဒါပေမဲ့လူခဲ့တဲ့အနှစ်100လောက်ကစပြီးဒီ nuclear ပောက်ကွဲမှုတွေနောက်ပြီး nuclear ရောင်ခြည်တွေတက်ရောက်မှုကြောင့် drug တွေပြောင်းသွားတဲ့ဟာတွေကိုတိုင်းထားတဲ့အခါကျတော့အတ္တမှာသူ့တဲ့သေးတဲ့ပရမအနုမြူဆိုတာရှိတယ်စတွေ့တာလေ။တိုင်းတိုင်းနဲ့ပရမအနုမြူတစ်ခုကနေနောက်တစ်ခုကိုပြောင်းသွားတဲ့အခါကြလို့ရှိရင်နျူထရီနိုဆိုတဲ့တိုင်းလို့မရတဲ့အမှုန်ပေါက်စာလေးပေါ့နော် အဲ့ဒါလေးထွက်လာတယ်ဒီ neutrino ကိုအခုစပြီးတော့တကယ်ရှိပါတယ်ဆိုတဲ့ဟာကိုတိုင်တဲ့အခါကျတော့ Tokyo University ကပမောက္ခတိုင်တဲ့ဟာဒီ neutrino က electron neutrino လည်းဖြစ်နိုင်တယ်တခြား neutrino အမျိုးလည်းဖြစ်နိုင်တယ်ဆိုတဲ့ဟာကိုသူကနေပြတိုင်ပြတယ်ကနေဒါမှာရှိတယ်အငိမ့်သားပမောက္ခတိုင်ခဲ့တဲ့ဟာကျတော့ neutrino ကနေရနေပြီးတော့ထွက်လာတဲ့ cosmic ရောင်ကြီးရဲ့တက်ရောက်မှုကြောင့်ကမ္ဘာလေတုထဲမှာရှိတဲ့အမှုန်တွေကနေပြီးတော့ neutrino တွေအဖြစ်ယူရင်းပြီးပြောင်းသွားတဲ့ဟာကိုတိုင်းတာလည်းရှိတယ်။နောက်နေပေါ်မှာရှိတဲ့နျူထရွန်ကနေပြီးတော့ဒီရေဒီယိုတက်တိကျအပြောင်းမှုအကြောင်းပရိုတွန်ကိုပြောင်းသွားတဲ့အခါကျလေဆိုရင်နျူထရွန်တွေထွက်လာတယ်။တကယ်တမ်းကျတဲ့အခါကျနျူထရီနိုကအဲ့ဒီကနေထွက်လာတဲ့အခါမှာ၃မျိုးရှိတယ်။တစ်ခုက electron neutrino, tau neutrino, နောက်တစ်ခုက muon neutrino. ဒီ neutrino တိုင်းလိုက်တိုင်းတိုင်းလိုက်တိုင်းတိုင်းလိုက်တဲ့ပမာဏကိုအပြည့်ရမယ်အစားစားထုတ်လိုက်တော့ကတော့နေရရောက်လာတော့ကတော့ electron neutrino. တိုင်းလဲတိုင်းရော electron neutrino မဟုတ်တော့ဘဲနဲ့muon neutrino ဖြစ်တဲ့အတွက်တိုင်းတဲ့အခါ၃ပုံတစ်ပုံပဲတိုင်းပြီးလာနေတဲ့အချိန်ပြောင်းသွားတာပေါ့နော်။ muon neutrino နဲ့ electron neutrino နဲ့နော် tau neutrino ရဲ့အလေးချိန်ကနေနေစီကွာတယ်ဆိုတာကိုသူတို့တိုင်းလို့ရတယ်။အဲဒါကြောင့် neutrino က drag အလေးချိန်ရှိတယ်ဆိုတဲ့ဟာအခြေခံပြီးပြန်တွက်ရမှာဖြစ်ပါတယ
်။ neutrino 3မျိုးရှိတယ်3မျိုးကတစ်လှည့်စီပြောင်းနေတယ
်။အတစ်လှည့်စီပြောင်းနေတယ
်။ Okay အခုလိုမျိုးတိုင်းနိုင်တဲ့အတွက်စံတက်မှတ်ထားတဲ့ပုံစံတွေကိုပြောင်းပြရမယ်ဆိုတော့ပြောင်းတဲ့အခါမှာအထူးခြားခြားဘာတွေဖြစ်လာမလဲ
။ဒီ set tower တိုင်းမှာရှိတဲ့ swan in the drag တွေဟာဘာရင်းနဲ့ဖွဲ့စည်းထားရဲဆိုတော့ standard model ဆိုတော့ဒီနေရာမှာကိုပြောင်းပြီးတော့ဟိုရှာတော့မယ်ပြောင်းပြီးတော့ theory အစ်စ်တွေထုတ်ပါလိမ့်မယ်အဲအဲ့လိုထုတ်တဲ့အခါကြလို့ရှိလို့ရင်ဒီ theory အစ်စ်တွေအရာဒီအခုကျွန်တော်တို့ကဘာပေါ်မှာရှိတာရောဆက်ကြဝလာထဲမှာ cosmic background radiation တို့ပါလို့ပြန်တိုင်းတဲ့အခါအသေးစိတ်ပြန်ပြီးတိုင်းရမယ်ပုံစံတစ်မျိုးနဲ့တိုင်းရမယ်ပြီးတဲ့အခါကျဒီ neutrino ကနေပြီးတော့မှမတူတဲ့အလေးချိန်တွေပို့ပြီးတော့တိတိကျကျပုံပြီးတိုင်းဖို့အတွက်ကိုတို့အခုနောက်ပိုင်းသိပ္ပံပညာရှင်တွေကပြင်ဆင်နေကြပြီပေါ့နော
်ဒေါက်တာပရိသတ်တင်းကပြောကြခြင်းနဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤတင်ရကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်